အဲ့ဒီစီဝေးမှာမြန်မာနိုင်ငံအတွက်နိုင်ငံတကာကအကြံပေးချက်တွေတဲ့ထောက်ဝဲကျော်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကလက်ခံခဲ့ပေမဲ့လူနည်းစုလူခွင့်ရေးဆိုင်ရာအကြံပေးချက်အတော်များများကိုတော့ပယ်ချခဲ့တဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကလည်းထောက်ပြဝေဖန်ခဲ့ကြပါတယ်။ဒေါက်တာမျိုးသက်ကပဲအပြည့်အစုံကိုပြောပြမှာပါ
။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့31ချိန်မြောက် UPR လုပ်ငန်းစဉ်ပုံမှန်ဆွေးနွေးပွဲကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီး UPR ပုံမှန်သုံးသပ်ချက်ရလဒ်တွေကိုအတည်ပြုပေးခဲ့တာဖြစ်ပါတယ်။ကြက်တပရင်းနေကျင်းပတဲ့ဒီဆွေးနွေးပွဲမှာ2015နှစ်ကတင်သွင်းခဲ့တဲ့အကြံပြုချက်တွေကထက်ဝက်ကျော်ကိုလက်ခံခဲ့ကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးမောင်ဝေကပြောကြားခဲ့ပါတယ်
။ Myanmar has accepted the total of 166 recommendations.
ပြပတ် UPR လုပ်ငန်းစဉ်မှာမြန်မာနိုင်ငံလက်ခံရရှိခဲ့တဲ့အကြံပေးချက်282ခုရဲက166ခုကိုမြန်မာကလက်ခံခဲ့ပါတယ်။အခွင့်အရေးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကောင်စီကိုတင်ပြခြင်းပါတယ်။လက်ရှိအဆိုရဟာအဆိုရအသစ်ကိုမကြခင်အာဏာလွှဲပြောင်းပွဲဖို့လုပ်နေပါတယ်။သမ္မတအသစ်ကိုလည်းရွေးချယ်ပြီးပါပြီ။လက်ရှိအဆိုရဟာမြန်မာလူထုအတွက်လူ့အခွင့်အရေးမြင့်တင်ဖို့နဲ့အကာအကွယ်ပေးဖို့အခြေခံအုတ်မြစ်ကောင်းတွေချပေးခဲ့ပါတယ်။မြန်မာနိုင်ငံဟာနောက်ပြန်လှည့်ဖို့အကြောင်းမရှိပါဘူး။
မြန်မာနိုင်ငံမှာလူခွင့်ရေးချင်းတွေတိုးတက်အောင်အတက်နိုင်ဆုံးလှုပ်ဆောင်နေပေမဲ့လူအပ်ချက်တွေရှိနေသလိုစိန်ခေါ်မှုတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာကပူးပေါင်းဆောင်ရွက်ဖို့ပြင်အရက်ဖက်လူမှုလူအဖွဲ့အစည်းတွေပါပူးပေါင်းပါဝင်ကြဖို့လည်းဖိတ်ခေါ်ခဲ့တာပါ။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အင်ဂျင်ချင်းတရုတ်နိုင်ငံကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာကအမျက်မြတ်တက်တာကြည့်ကြဖို့လည်းပန်ကြားခဲ့ပါတယ်
။主席先生，中国代表团欢迎缅甸建设性参与国别人权审查。感谢缅甸代表团。
မျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ရပိုင်권နေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံကလက်ခံတဲ့အတွက်ကျေးဇူးတင်ပါတယ်။လူခွင့်ရေးကာကွယ်ရေးနဲ့မြင့်တင်ရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကမျက်မျှတက်တာကြည့်ဖို့လိုအပ်ကြောင်းနဲ့လူခွင့်ရေးကာကွယ်မြင့်တင်ရေးမှာဆက်လက်တိုးတက်အောင်လုပ်ဖို့တရုတ်နိုင်ငံကအားပေးနေပါတယ
်။ရုရှားကလည်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနဲ့အတူနေပြည်တော်အစိုးရကအတင်းဆောင်မခံတဲ့အရေးကိစ္စတချို့ကိုလက်ခံဆွေးနွေးလာတာအတွက်ကြိုဆိုခဲ့ပါတယ်။ဂျပန်နိုင်ငံကတော့လူနည်းစုတွေရဲ့အခွင့်အရေးတွေကိုအထူးအလေးပေးဖို့တောင်းဆိုခဲ့တာပါ
။ Japan welcomes the active participation in the UPR review by a cross section of Myanmar's ministries and agencies.
မြန်မာဝန်ကြီးဌာနတွေနဲ့အဖွဲ့အစည်းတွေရဲ့ UPR လုပ်ငန်းစဉ်မှာတကယ်ကြွပါဝင်မှုနဲ့လူအခွင့်အရေးတိုးတက်အောင်လုပ်ဖို့မြန်မာနိုင်ငံရဲ့တန်လိုက်ချင်ချမှုတွေအတွက်ဂျပန်နိုင်ငံကကြိုဆိုပါတယ်။ကျန်ပေးတဲ့282ခုထဲက166ခုကိုလက်ခံတာအတွက်ရောမြန်မာနိုင်ငံတွင်းရွေးကောက်ပွဲအောင်မြင်မြင်ကျင်းပတာနဲ့တိတိတသာတိုးတက်မှုတွေအတွက်ဝမ်းမြောက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာချောမွေ့တဲ့အာဏာလွဲပြောင်းမှုတွေနဲ့အတူလူနည်းစုတွေနဲ့အထူးသဖြင့်ရခိုင်ပြည်နယ်တွေကဘာသာရေးမတူတဲ့လူနည်းစုတွေအရေးကိုအထူးအလေးပေးဖို့တောင်းဆိုပါတယ်
။ဆွေးနွေးပွဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပြင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့မြန်မာနိုင်ငံဆိုင်ရာလူမှုလူ့အဖွဲ့အစည်းတွေကလည်းလူခွင့်ရေးဆိုင်ရာမြန်မာနိုင်ငံရဲ့လူအခွင့်အရေးကိုထောက်ပြပြောဆိုခဲ့ကြတာပါအထူးသဖြင့်မွတ်စလင်လူနည်းစုတွေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအကြံပေးတင်ပြချက်တွေကိုလက်မခံခဲ့တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါဒီထဲမှာ Human Rights Watch လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ
် Human Rights Watch acknowledges significant reform Myanmar has made since its previous UPR but serious challenges remain and improvement
မြန်မာနိုင်ငံရဲ့ပြီးခဲ့တဲ့ UPR တုံ့တက်မှုကာလကနေအခုချိန်တွင်သိတာထင်ရှားတဲ့ပြောင်းလဲမှုတွေအတွက်ကြိုဆိုပါတယ်ဒါပေမဲ့အဓိကစိန်ခေါ်မှုတွေကြံ့နေသေးဖြစ်ပြီးနောက်ဆုံးအစီရင်ခံစာမှာတကယ့်စစ်မှန်တဲ့တိုးတက်မှုတွေတွေ့ကျင်ပါတယ်ဥပမာဒေသရဲတပ်ဖွဲ့တွေကဘ ਹੁ အစုရရဲ့ကြီးကြပ်မှုအောက်မှာရှိမနေတာမျိုးပါစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေရလက်နက်ကင်အဖွဲ့တွေကိုပြည်ထရေးနဲ့နေဆက်လုံခြုံရေးဝန်ကြီးဌာနကနေကင်တွယ်နေတာဖြစ်ပါတယ်တရားရေးဌာနကလည်းအခုထိအကြမ်းလိုက်စားမှုတွေရှိနေပါတယ
်ဒါအပြင်မြန်မာနိုင်ငံမှာနိုင်ငံရေးချင်းသားတွေရာနဲ့ချီပြီးရှိနေတာနိုင်ငံရေးတက်ကြွလှုပ်ရှားသူ400လောက်ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်နေရတာလက်နက်ကင်အဖွဲ့၈ဖွဲ့နဲ့အပြစ်ခံရစဲစာချုပ်ချုပ်ဆိုနိုင်ပေမဲ့အခုထိတိုက်ပွဲတွေဖြစ်ပွားနေတာနဲ့တိုက်ပွဲဖြစ်တဲ့ဒေသတွေမှာဒေသခံတွေလူခွင့်အချို့ဖောက်ခံရတာတွေကိုပါထောက်ပြဝေဖန်ခဲ့ကြပါတယ်